လာရှိသောနေ့တွင်လည်းဖြစ်ပါစေ။မျော်လင့်စရာလူငယ်ကမ္ဘာအစီအစဉ်မှာပြန်လည်ကြိုဆိုလိုက်ပါရစေ။ဒီကနေ့ဖော်ပြမယ့်အကြောင်းအရာလေးကတော့တိခါရောရဆရာစိုင်းမျိုးမြင့်ရေးသားထားတဲ့အကြောင်းအရာလေးပဲဖြစ်ပါရစေ။ရယူဖို့ခက်ခဲတာထက်ရယူပြီးသားအရာတွေအလွယ်တကူပြန်ပြီးမဆုံးရှုံးသွားစေဖို့ထိမ့်သိမ့်ရတာပိုခက်ခဲပါရစေ။ဒါကြောင့်လည်းချန်ပီယံတော်တော်များများကချန်ပီယံဖြစ်ဖို့ထက်ချန်ပီယံဆိုတဲ့ဘွဲ့ကိုအမြဲထိန်းထားနိုင်ဖို့ပိုခက်ခဲတယ်လို့ဆိုကြတာဖြစ်ပါတယ်။တနေ့ကသားမိသားဖလေးယောက်ခရီးတို့လေးတစ်ခုထွက်ဖြစ်ပါတယ်။ဒီခီးစဉ်မှာကျွန်တော်သားတွေကိုသူတို့ဝါသနာပါတဲ့ဘောလုံးကစားနည်းပေါ်အခြေခံပြီးဖျားသခင်ပေးတဲ့ကောင်းကြီးကိုအမိအရာဖန်တက်ဖို့ဒီကောင်းကြီးတွေကိုအလွယ်တကူပျက်စီးအောင်လုပ်တတ်တဲ့ရန်သူလက်ကကာကွယ်တတ်ဖို့ဒီကောင်းကြီးတွေကိုသူတပားစီကိုမျှဝေတတ်ဖို့ဒီကောင်းကြီးတွေနဲ့ဖျားဖို့တော့ထင်ရှားစေဖို့ကိုယ့်အသက်တာကိုအောင်မြင်အောင်အတုံးချတတ်ဖို့ဆိုတဲ့အချက်လေးချက်ကိုပြောပြဖြစ်တယ်။သူတို့ဝါသနာပါတဲ့အာကစားနည်းနဲ့သူတို့ကိုသင်ပေးတော့သူတို့လည်းသဘောကျတယ်။စိတ်ပါဝင်စားစွာနဲ့နားထောင်တယ်ကျွန်တော်ယုံကြည်ပါတယ်သူတို့ကျွန်တော်ပြောတဲ့အကြောင်းလေးကိုနားခံမယ်ဆိုရင်ဒီထက်ပိုပြီးဘောလုံးကစားတက်လာမယ်အသက်တာမှလည်းပိုပြီးရင့်ကျက်လာပါမယ်နံပါတ်1ဖျားသခင်ပေးတဲ့ကောင်းကြီးကိုအမိအရဖန်တက်ဖို့ခရူးဆိုင်ပါဘောလုံးသမားတယောက်ကကိုယ်စီလာနေတဲ့ဘောလုံးကိုအမိအရဖန်တက်ဖို့လိုအပ်တယ်လေထဲကနေလာတဲ့အမြင့်ဘောပဲဖြစ်ဖြစ်မြေကြီးဘောကလာတဲ့မြေလှိမ့်ဘောပဲဖြစ်ဖြစ်အချိန်ပြင်းပြင်းနဲ့လာတဲ့ဘောလုံးဖြစ်ပါစေ။ဖြည်းဖြည်းလေးလာတဲ့ဘောလုံးပဲဖြစ်ပါစေ။ဘလို့ပုံစံနဲ့လာလာအဲ့ဒီဘောလုံးကိုဒူးသုံးသိရင်ဒူး၊ခေါင်းသုံးသိရင်ခေါင်း၊ရင်ဘတ်သုံးသိရင်ရင်ဘတ်၊ခြေပြားဆိုခြေပြားစသဖြင့်သုံးသိနာကိုသုံးပြီးရအောင်ဖန်တက်ရတယ်။ကိုယ်စီလာတဲ့ဘောလုံးကိုကိုယ်မဖန်တက်ရင်ကိုယ်ကစားဘော်တွေအတွက်စိတ်ပျက်စရာဖြစ်မယ်။ဒီလိုပါပဲနေ့စဉ်နေ့တိုင်းမှာဖျားသခင်ကလူသားတွေကိုကျမ်းမာခြင်းကောင်းကြီးတွေပေးတယ်။ပျော်ရွှင်ခြင်းအခွင့်အရေးတွေပေးတယ်။အသက်ရှင်ခြင်းအခွင့်တွေပေးတယ်။မိသားစုနဲ့နေရတဲ့အခွင့်အရေးတွေပေးတယ်။ဒါတွေအားလုံးဟာကောင်းကြီးတွေပါပဲ။တခါတလေအမြင့်ကနေကြလာမယ်။တခါတလေအနှိမ့်ဆုံးအခြေအနေတွေကနေလာမယ်။တခါတခါမြင်မြန်လေးလာတတ်တယ်။တခါတခါနှီးကောင်းနှီးမယ်။ဒါပေမဲ့ဘလို့ပဲဖြစ်ဖြစ်ဒီကောင်းကြီးတွေကိုတံမိုးထားပြီးအမိအယဖမ်းယူတတ်မယ်ဆိုရင်ပထမအဆင့်အောင်ပါပြီ။နံပါတ်1ဒီကောင်းကြီးတွေကိုအလွယ်တကူပျက်စီးအောင်လုပ်တတ်တဲ့ရန်သူလက်ကကာကွယ်တတ်ဖို့ဘောလုံးကိုအမိအယဖမ်းတတ်သွားပြီးဆိုရင်ဒုတိယအဆင့်ဖြစ်တဲ့တစ်ဖက်အသေးမလူယူသွားနိုင်အောင်ကာကွယ်နိုင်ဖို့ဖြစ်တယ်။ဒီအဆင့်ကတော့ပထမအဆင့်ထက်ပိုပြီးကျွမ်းကျင်ဖို့လိုတယ်ကြံ့ခိုင်ဖို့လိုတယ်လိမ္မာပါနပ်ဖို့လိုတယ်လျှင်မြန်တွက်လက်ဖို့လိုအပ်တယ်ဒီလိုရေချင်းတွေရှိဖို့ဆိုရင်လေ့ကျင့်ရတယ်ကျန်းမာရေးကူးစက်ရတယ်အဲ့ဒါမှဘောလုံးကိုပန်ပိုင်နဲ့နိုင်ထိမ့်သိမ့်နိုင်မှာဖြစ်တယ်ဒီလိုပါပဲဖျားသခင်ပေးထားတဲ့ကျန်းမာခြင်းအသက်ရှင်ခြင်းပျော်ရွှင်ခြင်းစတဲ့ကောင်းကြီးတွေကိုတံပိုးထားတတ်ဖို့လိုအပ်တယ်ထိမ့်သိမ့်တတ်ဖို့လိုအပ်တယ်လူအများစုကကောင်းကြီးလိုချင်တယ်ကောင်းကြီးရဖို့တောင်းခံတတ်တယ်ဒါပေမဲ့တကယ်တမ်းဖျားသခင်ကောင်းကြီးပေးတဲ့အချိန်မှမထိမ့်သိမ့်တတ်ဖို့ဖျားသခင်ပေးတဲ့ကျမ်းမာခြင်းနဲ့အပျော်ပါးတွေလိုက်စားတယ်ငါကျမ်းမာတယ်ငါအားရှိတယ်ဆိုပြီးနေခြင်းတလို့နေစားခြင်းတလို့စားလိုက်တာနောက်ဆုံးအသက်ငယ်ငယ်နဲ့လူမမာလိုဖြစ်လာတယ်ယောဂထူပြောလာတယ်ဖျားပေးတဲ့အောင်မြင်ခြင်းတွေကိုဖျားသခင်အတွက်မပြောနဲ့ကိုအတွက်ကိုမိသားစုအတွက်တောင်မမြင်တတ်ပဲတောက်စားပျော်ပါနေတာနဲ့ဘဝပြည့်ရတယ်။ဒီတော့ဖျားပေးတဲ့ကျမ်းမာခြင်းကိုဂရုစိုက်ဖျားပေးတဲ့အခွင့်အရေးအလုံးကိုတတ်မိုးထားလှည့်စားတတ်တဲ့သူဖြည့်ဆည်းမဲ့သူတွေကိုရအောင်ရှောင်။ဒါဆိုရင်ဒုတိယအဆင့်အောင်ပါပြီ။နံပါတ်3ကတော့ကိုခံစားရတဲ့ကောင်းကြီးကိုသူတပားစီမျှဝေတတ်ဖို့လိုတယ်။ဘောလုံးကစားရင်ကိုအသင်းပေါ်စီကနေဘောလုံးတောင်းရတဲ့ချိန်ရှိသလိုကို့အသင်းဖော်စီကိုလည်းဘောလုံးကိုတိတိကျကျရအောင်ပြန်ပို့တတ်ဖို့လိုတယ်မဟုတ်လားတစ်ချိန်လုံးကို့တယောက်တည်းလှဲပတ်ကစားနေရင်အဲ့ဒီကစားသမားကိုဘယ်အသင်းမှမသုံးဘူး သူများစီကတော့ဘောလုံးကိုအသေးအတန်တောင်းပြီးကိုစီရောက်လာတဲ့ဘောလုံးကိုကိုအသင်းဖော်စီတိတိကျကျမှန်မှန်ကန်ကန်မပို့တတ်ရင်အဲ့ဒီကစားသမားကိုဘယ်နည်းပြမှကွင်းထဲမှာမစင်ခိုင်းဘူးဒါကြောင့်တကယ်အောင်မြင်တဲ့ဘောလုံးသမားဖြစ်ချင်ရင်ကိုစီရောက်လာတဲ့ဘောလုံးကိုကိုအသင်းဖော်စီကိုလည်းတိတိကျကျပို့နိုင်ရမယ်ဘသူစီကိုပို့ရမလဲဘသူကပို့တင့်တော်တယ်လဲအမြင့်ဘောပို့ရမလားမြေလိမ့်ဘောပို့ရမလားဘလို့ပို့ပေးရင်ကိုကစားသမားဖမ်းလို့ပို့လွယ်ကူမလဲဆိုတာကိုလည်းစဉ်းစားရတယ်ကိုလက်ကလွန်ရင်ပြီးပြီဆိုပြီးဖြစ်တယ်လို့ကန်ထုတ်ပြီးပို့လိုက်လို့လည်းမရဘူးဒီလိုဘောလုံးကိုလိုအပ်ရင်လိုအပ်တယ်လို့အချိန်ဤကိုကြည့်ပြီးပို့တတ်ဖို့မှန်ကန်တဲ့ဆုံးဖြတ်ချက်တွေချတတ်ဖို့လည်းလေ့ကျင့်ရတယ်ကြိုးစားရတယ်ဒါမှတတိယအဆင့်ကိုအောင်မယ်ဒီလိုပါပဲအသက်တာမှာဖျားပေးတဲ့ကောင်းကြီးကိုပြန်လဲမျှဝေတက်ဖို့လိုပါတယ်လက်ဆင့်ကန်တက်ဖို့လိုတယ်ဒီလိုမျှဝေပေးကန်တဲ့အခါမှာလဲကြည်ကြည်ပြူပြူစေနာစိတ်နဲ့ပေးဖို့လိုတယ်ကိုမနိုင်တော့လို့ကိုမလိုချင်တော့လို့ပေးတာမျိုးထက်စေနာစိတ်နဲ့မျှဝေပါမှအသက်တာမှာကို့အားဖြင့်သူတစ်ပါးအောင်မြင်တယ်လို့ကို့ကိုလည်းသူတစ်ပါးကပြန်လဲမျှဝေခြင်းမှဖြစ်တယ်ဒီလိုစိတ်ထားမျိုးကိုမွေးမြူတဲ့ပြင်ဆင်တဲ့နံပါတ်၄ကတော့ဖျားပေးတဲ့ကောင်းကြီးတွေနဲ့ဖျားဖုံးတော့ထင်ရှားစေဖို့ပဲဖြစ်တယ်။ဒါကတော့အရေးကြီးဆုံးအချက်ပါပဲ။ဘောလုံးကစားတွေဆိုတာရည်ရွယ်ချက်ရှိရမယ်။အဓိကရည်ရွယ်ချက်ကတော့အသိအောင်မြင်ဖို့အနံ့ရဖို့ဖြစ်တယ်။ဘာကြောင့်ဆိုတော့ကိုယ့်ကိုဒီလိုဘောလုံးကွင်းထဲမှာခြေချခွင့်ပေးတဲ့အသင်းပိုင်ရှင်တွေအသင်းမန်နေဂျာတွေအားပေးနေတဲ့ပရိသတ်တွေကျေနပ်အားရဖို့ဖြစ်တယ်။ခြေစွမ်းတွေစင်ပြဖို့ငါဘလောက်တော်တယ်ငါဘလောက်လုံနိုင်တယ်ဆိုတာတွေကိုကွင်းထဲစင်ပြဖို့မဟုတ်ဘူး။ကိုယ်နာမည်ကြီးဖို့ကိုယ့်ကိုလူတွေအသိမှတ်ပြုဖို့မဟုတ်ဘူး။အသင်းအတွက်ကစားနေတာဖြစ်တယ်။အဲ့ဒီလိုစိတ်သက်ရှိတဲ့ကစားသမားမျိုးကိုဖဲအသင်းပိုင်ရှင်မဆိုသဘောကျတယ်နှစ်သက်တယ်အသင်းတွေကကစားပေါ်တွေနှစ်သက်တယ်အားကိုးတယ်ယုံကြည်စိတ်ချတယ်ဒီလိုပါပဲယုံကြည်သူဆိုတာဖျားပေးထားတဲ့ကောင်းချီးမင်္ဂလာတွေကိုဖျားဖုံးတော့ထင်ရှားဖို့အတွက်ပြန်အသက်ရှင်ဖို့လိုအပ်တယ်ယုံကြည်သူကိုအသင်းတော်ကိုဖျားသခင်ဒီလောကကြီးထဲမှာထားတဲ့အဓိကရည်ရွယ်ချက်ကအဲ့ဒီအတွက်ပဲဖြစ်တယ်ဖျားသခင်ကျမ်းမာခြင်းပေးတယ်အဲ့ဒီကျမ်းမာခြင်းနဲ့ဖျားအမှုတော်မြတ်မှာပါဝင်မယ်ဖျားသခင်ဉာဏ်ပညာပေးတယ်အဲ့ဒီဉာဏ်ပညာနဲ့ဘုရားအတွက်ပြန်ဆက်ကပ်မယ်အစေခံမယ်ဘုရားသခင်ပေးထားတဲ့စုကျေးဇူးတွေတယောက်နဲ့တယောက်မတူပါနဲ့တူညီတဲ့ရည်ရွယ်ချက်ကတော့ဘုရားဘုံတော်ထင်ရှားစေဖို့အတွက်ဖြစ်တယ်။အဲ့ဒီအသက်တာကိုဘုရားသခင်နှစ်သက်တယ်။မိဘတွေနှစ်သက်တယ်။ကိုယ်ဘေးမှာရှိတဲ့မိသားစုတွေမိတ်ဆွေတွေအင်မတန်နှစ်သက်တယ်။ဒါကြောင့်ဘောလုံးကစားတဲ့အချိန်တိုင်းမှာဒီလိုစိတ်သဘောနဲ့တန်ဖိုးထားပြီးကစားပါပြီးတော့နေ့စဉ်အသက်ရှင်ခြင်းမှာလဲဘုရားသခင်ပေးထားတဲ့ကောင်းချီးမင်္ဂလာတွေကိုဒီလိုစိတ်သဘောလေးအခြေခံပြီးအသက်ရှင်ကြည့်ပါထူးခြားလာလိမ့်မယ်ဘောလုံးကစားနည်းဆိုတာအချိန်နဲ့ကစားရတယ်ကစားချိန်တစ်နာရီခွဲဆိုတာအကျိတ်နဲ့ပါကိုယ့်ခြေထဲရောက်လာတဲ့ဘောလုံးတစ်လုံးတိုင်းဟာအင်မတန်မှတန်ဖိုးရှိပါတယ်ကိုယ်ကျွန်းကျွန်းကျင်ကျင်ဖန်တက်မယ်ထိမ့်သိမ့်တက်မယ်တိတိကျကျနဲ့လှမ်းပြီးပို့ပေးတတ်မယ်အသင်းအတွက်ကိုရအောင်သွင်းပေးသလိုကိုရအောင်ဖန်တီးပေးနိုင်မယ်ဆိုရင်တားတို့အသင်းအတွက်တားဟာစိတ်ချရတဲ့အားကိုရတဲ့ကစားသမားတယောက်ဖြစ်ပြီးဒီလိုပါပဲနေ့စဉ်အသက်ရှင်ခြင်းမှာဖျားပေးတဲ့ကောင်းကြီးတွေကိုတားအမိအယဖမ်းယူဆုပ်ကိုင်းနိုင်မယ်ပန်းပိုင်နဲ့နိုင်ထိမ့်သိမ့်တတ်မယ်လိုအပ်သူကိုပြန်လည်မျှဝေတတ်မယ်။အရာရာကိုဖျားဖုံးတော်ထင်ရှားစေဖို့ပြန်လည်ဝန်ခံတတ်မယ်ဆိုရင်ဒါတို့ဟာဒါတို့မိသားစုဒါတို့ပတ်ဝန်းကျင်ဒါတို့ရှိတဲ့နေရာမှာသူတစ်ပါးကိုအကျိုးပြုနေသူတွေဝမ်းမြောက်စေသူတွေဖြစ်နေပါလိမ့်မယ်လို့သင်ပေးဖြစ်ခဲ့တယ်။တကယ်တော့ကျွန်တော်တို့လူကြီးတွေအတွက်လည်းဒီအချက်လေးတွေကသတိပြုဆင်ခြင်စရာပါပဲ။လူတော်တော်များများရဲ့အသက်တာကကောင်းကြီးရဖို့ပဲတောင်းခံနေတတ်ပြီးရလာတဲ့ကောင်းကြီးကိုစာရံမလူယူနိုင်အောင်မပျက်စီးအောင်မဆုံးရှုံးအောင်မထိမ့်သိမ့်တတ်ကြဘူးတချို့ကြပြန်တော့လဲအငြင်းတန်းတောင်းနေပြီးသူတစ်ပါးကိုမဝေမျှတတ်ဘူးကိုချင်းမစာပေးတတ်ဘူးတကူကောင်းစိတ်နဲ့ပဲအသက်ရှင်နေတတ်ကြတယ်အသက်တာကိုဖျားဖုံးထင်ရှားဖို့အသက်မရှင်တတ်တဲ့အပြင်ကိုယ့်အသက်ကိုယ်ပိုင်နဲ့ထင်နေကြတယ်ဒါကြောင့်လဲပျက်စီးဆုံးရှုံးနေရတာဖြစ်တယ်။ဒ ဒါကြောင့်လဲအောင်မြင်တင့်တလောင်မအောင်မြင်ဖြစ်နေရတာဖြစ်ပါတယ်ဒီအချက်လေးတွေကိုတစ်ချက်ချင်းစီကိုယ်အသက်တာထဲမှာစင်ကြယ်ဆောင်ရွက်တတ်သွားရင်တော့ကျွန်တော်တို့ဟာအမှန်တကယ်ရင့်ကျက်သူဖြစ်ပြီးဘုရားဘုန်းတော်ကိုထင်ရှားစေပါလိမ့်မယ်ဘုရားသခင်ဒီအချိန်တိုင်းမှာကောင်းမြတ်တော်မူ၏ဟာလေလုယာအာမင်နာစင်ခေါ်ယူကြသူအားလုံးပေါ်ဘုရားသခင်ကောင်းချီးပေးပါစေ